ကုလသမဂ္ဂအထွေထွေညီလာခံကြီးကိုတက်ရောက်ဖို့အတွက်မြန်မာသမ္မတဦးသိန်းစိန်ဟာလည်းတနင်္လာနေ့ကမြန်မာနိုင်ငံကနေထွက်ခွာလာပြီးဖြစ်ပြီးတော့ဒီကနေ့အမေရိကန်ပြည်ထောင်စုကိုရောက်ရှိမှာဖြစ်ပါတယ်။ကြာသပတေးနေ့ကျရင်တော့ဒီညီလာခံကြီးမှာသမ္မတဦးသိန်းစိန်မိန့်ခွန်းပြောကြားမှာဖြစ်ပြီးမြန်မာနိုင်ငံကအပြောင်းလဲတွေအကြောင်းကိုအဓိကပြောဖို့ရှိပါတယ်။အပြည့်စုံကိုတော့မြန်မာသမ္မတရုံးကိုဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းကပြောပြပေးပါရှင်။
ကြတာရင်းနေမှာပဲမိကွန်းပြောမယ်မြမသမ္မတဦးသိန်းစိန်အနေနဲ့အခုအချိန်ထိတော့သမ္မတဥပါမားနဲ့တွေ့ဖို့တည်တဲ့အစီအစဉ်မရှိသေးဘူးလို့မြမသမ္မတရုံးညွှန်ကြားရေးမှူးဦးစော်ထေကလည်းဆိုပါတယ်ဒါပေမဲ့အင်ကာနေ့မှာရောက်လာမဲ့သမ္မတဦးသိန်းစိန်အနေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်နဲ့ကမ္ဘာမှာထင်ရှားတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဟောင်းဟန်နရီကစ်ဆင်ဂျာတို့နဲ့လည်းတွေ့ဆုံဖို့အစီအစဉ်ထားတယ်လို့ဦးစော်ထေကဆက်ပြောပါတယ်နှစ်ပေါင်း90နီးပါးအထွန်းဒီကုလသမဂ္ဂအထွေထွေညီလာခံမှာပထမဆုံးမြန်မာသမ္မတအဆင့်နဲ့မေကွန်းပြောဖို့ရှိတဲ့ဦးသိန်းစင်ရဲ့ခီးစဉ်အတွင်းမှာကုလသမဂ္ဂအထွေမှုချုပ်ဘန်ကီမွန်းအပြင် EU ဥရောပသမဂ္ဂကခေါင်းဆောင်တွေ၊ထိုင်းပါဝင်ဒေတာရင်းကခေါင်းဆောင်တွေ၊ American စီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဖို့ရှိပြီး Asia Society မှာလည်းမေကွန်းပြောဖို့ရှိနေပါတယ်။ကုလသမဂ္ဂညီလာခံမှာမေကွန်းပြောရမှာတော့သမ္မတဦးသိန်းစင်အနေနဲ့နိုင်ငံအတွင်းကအပြောင်းလဲတွေအကြောင်းကိုအဓိကထားပြောဖို့ရှိတယ်လို့ဥစောထေကဆက်ပြောပါတယ
်အဓိကကသူလုပ်ခဲ့တဲ့ဟာတွေပေါ့နော်သူပေါင်းတွေဘာကြောင့်လုပ်တယ်ဒါတွေလုပ်နေတယ်နိုင်ငံရေးစီးပွားရေးလူတွေနဲ့တက်တယ်သူရဲ့ပြည်ရင်ကြောင်းလမ်းမှုတွေနောက်နိုင်ငံရေးပေါ့နော်သူတို့ရဲ့နောက်ဆက်လက်ဆောင်ရွက်မဲ့သူရဲ့ရမန်တည်းနောက်သူကကြုံတွေ့နေရတဲ့အခက်အခဲတွေအဲဒီအခက်အခဲတွေပေါ်မှာအဓိကကတော့ဒီဖိနန်ရှယ်ပါပြောရေးရှိပေါ့ရှော့ချရေးပေါ့နော်အဲဒါနဲ့ပတ်သက်ပြီး UN ရဲ့ဟုတ်ကဲ့ဒီမှန်ကလေးနဲ့ချိတ်ဆက်ဒီလုပ်နေတ
ာဟာဒါအပြင်ရိုဟင်ဂျာပြဿနာလည်းထည့်ပြဖို့စီစဉ်ထားတယ်လို့ဥစော်ထေကဆိုပါတယ
်ရိုဟင်ဂျာရခိုင်ပြည်နယ်ကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတကာအတိုင်းအတာဟိုတချို့သတင်းမှားတွေနဲ့မှားယွင်းနေတဲ့ဟိုနားလည်မှုတွေဟိုအမှန်ဖြစ်အောင်သူပြောတာတွေပါမယ်နောက်နိုင်ငံတကာကနေပြီးတော့တာဝန်ကူညီမှုတွေကဒီနယ်ပယ်မှာရခိုင်ပြည်နယ်မှာ
နောက်ထူကြတာတစ်ခုကမြန်မာအတိုက်ခံဒေါ်ဆန်းစုကြည်ကလည်းအမေရိကန်ရောက်နေချိန်နဲ့တိုက်ဆိုင်နေတာမို့သူမဆုရတဲ့အပေါ်ထောက်ခံပေးတာကိုလည်းသမ္မတဦးသိန်းစိန်အနေနဲ့ထည့်ပြောနိုင်တယ်လို့ဦးစော်ထေကဆက်ပြောပါတယ်
။ကျွန်တော်တို့ပြည်ထောင်စုရဲ့မိခင်ကြီးကကြီးကလေးတိုင်းနေတယ်။ဟိုမင်းမျိုးဟာရှိတာဆိုကျွန်တော်ကသူကအရင်ကတည်းကပြောကြတာရှိတယ်။သူပြောမှတော့လည်းသူပြောတယ်အဲ့မှာသူချင်းနေတဲ့ပါညာပေါ့နော်။အဲ့လိုတပင်းနေပြောကောင်းတော့ဘောကိုယ်နိုင်ငံဒီနိုင်ငံမှာပေါ့နော်။ဒီလိုချင်းနေတာဟိုဘုံကြီးကောင်းတယ်ပေါ့နော်။
အခုလိုထူးခြားတဲ့မြန်မာသမ္မတရဲ့ခီးစဉ်မတိုင်ခင်မှာရှေ့ပြေးအဖြစ်ရောက်ရှိခဲ့တဲ့မြန်မာသမ္မတရုံးဝန်ကြီးဦးအောင်မင်းအနေနဲ့လည်းဒေါ်ဆန်းစုကြည်စုပွဲဘက်ကိုတက်ကသူမကိုချီးကျူးခဲ့ပြီးသူမနဲ့တွေ့ဆုံညှိနှိုင်းမှုတွေလည်းရှိခဲ့ပါတယ်ခင်ဗျာ။